လပိုင်နိုင်ငံမှာအမေရိကန်တပ်တွေတိုးချဲ့ချထားရဲ့အတွက်ဆွေးနွေးမှုတွေမှာတိုးတက်မှုတွေရရှိနေပြီလို့အမေရိကန်ကာကွယ်ဝင်ကြီးချက်ခေကောက်ကပြောပါတယ်။ဒါပေမဲ့အမေရိကန်နေနဲ့ဖိလစ်ပိုင်မှာအမြဲတမ်းအခြေစိုက်စခန်းဖွင့်ဖို့အတွက်ဆန္ဒမရှိပါဘူးလို့ဆိုပါတယ်။ဝင်ကြီးဟေဂယ်ဟာသူ့ရဲ့အာရှတပတ်ကြားခီးစဉ်ဆုံးသက်တဲ့တောက်ကြနေမှာဖိလစ်ပိုင်သမ္မတဘင်နီနိုအကွီနိုနဲ့မနီလာမြို့တော်မှာတွေ့ဆုံပြီးအခုလိုပြောဆိုခဲ့တာပါ။အမေရိကန်တပ်သားတွေပိုးပြီးချထောက်ကွန်ပြုဖို့နဲ့မဟာဗျူဟာချတဲ့မလေးကျွန်းဆွယ်ဒေသမှာစစ်သင်္ဘောနဲ့စစ်လေယာဉ်တွေဖြတ်ပြီးပြန်တန်းခွင့်ပြုဖို့ကိစ္စရပ်တွေပါဝင်တဲ့သောတူညီချက်တွေချမှတ်ရတဲ့နှစ်နိုင်ငံစလုံးကပြင်းပြင်းထန်ထန်စူးစမ်းနေကြတယ်လို့လည်းပြောပါတယ်။မလေးရှားနိုင်ငံမှာလွန်ခဲ့တဲ့နှစ်20လောက်ကအမေရိကန်စစ်တပ်ကအခြေစိုက်စခန်းချခဲ့တာဖြစ်ပါတယ်။ဒါအပြင်တရုတ်နဲ့ဖိလစ်ပိုင်ကြားရေပြင်ပိုင်းနဲ့ဆိုင်းရအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်ဒေသအခြေအနေတွေကိုလည်းဖိလစ်ပိုင်သမ္မတအကွီနိုနဲ့ဆွေးနွေးခဲ့တယ်လို့မစ္စတာဟေဂါကပြောပါတယ်။